ဒါဝရင်သာနတ်ပြည်ကိုအစိုးရတဲ့တရားမင်းဥမာကတယောက်ဤဆက်ညံ့ညောတဲ့တိန်ဆိုဘာတလွန်တော်ကြီးမှာဆံမြန်းနေစဉ်တကာလတလွန်တော်ကြီးဟာရုတ်ရက်ကြောက်ဖြာအလားမာကျော်လို့သွားပါတော့တယ်ဒါနဲ့ဘာကြောင့်မာကျော်သွားတလဲဆိုတာကိုစင်ကျင်သုံးသပ်ကြည့်တော့လူပြေမှာဖျားစီရီတဆူကိုတူနဲ့ထုဖြိုနေတာတွေ့ပါတော့တယ်တရားမင်းလန်အံ့ဩထိတ်လန့်ပြီးတကာလလူပြေမှာဒီလိုဖြစ်နေပြီဆိုတာကိုနတ်မင်းအပေါင်းနဲ့အရေးပေါ်နတ်သဘင်အစည်းအဝေးခေါ်ပါတော့တယ်အဲ့ဒီမှာလောကကိုစောက်ရှောက်တော်မူတဲ့လောကပါလနတ်မင်းကြီးလေးပါးကတရားမင်းကိုဖျားရှင်လက်ထက်ကအကြောင်းပြန်ပြောပြကြပါတော့တယ်နတ်မင်းကြီးလေးပါးထဲမှာအကြီးဆုံးနတ်မင်းကြီးကပြောတယ်ဖျားရှင်တပ်ပေညုတညံကိုရရှိတော်မူပြီးတကာလအနာဂတ်ကိုဆင်ကျင်သုံးသက်တဲ့အခါမှာပြုံးတော်မူတဲ့အကြောင်းပြုံးတော်မူပြီးတကာလတပ်ပြင်းချတော်မူတဲ့တဲ့လောကပါလနတ်တို့လည်းဖျားရှင်စီမှာချင်းကပ်ပြီးတော့အရှင်ဖျားအနာဂတ်ကိုသုံးသက်တဲ့အချိန်မှာဘာကြောင့်ပြုံးတော်မူရသလဲလို့ရှောက်ထားကြတဲ့အခါမှာဖျားရှင်က"အိုးနတ်မင်းတို့ငါရဲ့သာသနာဟာဒီကနေပြီးတော့ပြန်ပွားလာလိုက်တာဟိုးရှိဘက်မှာရှိတဲ့တိုင်းပြည်တွေမှာထုံကလတန်းနဲ့အဲ့ဒီပြည်တော်တိုင်းပြည်တွေထဲမှာမှမြမားလို့ခေါ်တဲ့တိုင်းပြည်ပြည်တော်မှာအထုံကားဆုံးဖြစ်လာလိမ့်မယ်တဲ့လူတွေဟာဖျားရှင်ရဲ့တရားဓမ္မတွေကိုလိုက်နာပြီးတရဂုံ၃ပါးတည်မြဲလိမ့်မယ်ငါးပါးတီလာကိုလွှမ်းခြုံလိမ့်မယ်တဲ့ဥပုပ်တီလာတွေကိုစောင့်ထိန်ပါလိမ့်မယ်တဲ့ဒါနဲ့နတ်မင်းကြီးတွေလည်းဖျားရှင်တပ်ပြင်းချတော်မူတဲ့အကြောင်းကိုမေးကြတဲ့အခါမှာဖျားရှင်ကတပ်ပြင်းထတ်ချတော်မူပြီးတော့အဲ့ဒီလိုထုံကားပြီးတကာလနောက်ပိုင်းမှာတော့ဖျားเจ้าငံဒီမှာအေးချမ်းတိတ်ဆိတ်မှုတွေပျောက်ွယ်ပြီးတော့တီးမှုတ်ကခုံလာလိမ့်မယ်တဲ့ဖျားเจ้าငံတွေဒီမှာတွေမကပါဘူးရက်ရွာလမ်းမာတွေမှာသင်္ကန်းတစ်ဖက်သေးရည်တစ်ခွက်ကိုဆွဲကင်ပြီးတော့ကိုကြီးကျော်တချင်းနဲ့တွန့်ကြပါလိမ့်မယ်တဲ့တရားအထုတ်နေလို့ငိမ့်ငိမ့်လေးနေပေးဖို့သွားပြောရင်တော့မင်းဗုဒ္ဓဘာသာမဟုတ်ဘူးလားရော့နည်းနည်းတောင်းဆိုပြီးတော့ပြောကြပါလိမ့်မယ်တဲ့အဲ့ဒီအကြောင်းကိုတရားမင်းကလည်းဟုတ်တယ်ကိုတွေ့ပဲဆိုပြီးတော့ထောက်ခံပြီးတကာလနတ်မင်းကြီးကဆက်ပြောပြန်ပါရောဗျာငါဖျားရှင်ကိုယ်တိုင်ထီးနန်းစည်းစိမ်တွေဆွတ်လွတ်ပြီးတော့တရားရှာဖွေခဲ့ပေမဲ့ငါဖျားရှင်ဟောကြားတဲ့တရားဓမ္မတွေကိုပြန်ဟောကြားဖို့တာဝန်ရှိတဲ့တန်ဃာတော်ကြီးတွေဟာအလှငွေထက်မှတရားဟောတော့မယ်တဲ့တရားပွဲတွေကို stage show လို့ contract ယူတဲ့သူကယူနဲ့သာသနာစည်းပွားရေးတည့်ရက်ဖြစ်ထွန်းလာပါလိမ့်မယ်တဲ့တရားပွဲပြီးရင်လည်းအလှငွေဘလောက်ထက်မှလဲဆိုတာကိုမေးမြန်းပြီးမှကိုတော်တွေကဟောကြားပါလိမ့်မယ်တဲ့ဆရာတော်တွေဟာသူ့စည်းတော်ရင်ကဘာမျိုးစားလဲငါစည်းတော်ရင်ကဘာမျိုးစားလဲဆိုတာကိုရှင်းပြလာပါလိမ့်မယ်တဲ့ Facebook ပေါ်မှာကားကြွယ်တဲ့ဆရာတော်ကကြွယ်ကြွားတဲ့ဆရာတော်ကကြွားလာပါလိမ့်မယ်တဲ့ဆရာတော်တွေရဲ့ Happy Birthday တွေ Birthday Party တွေလည်းလှုပ်လာပါလိမ့်မယ်တဲ့အဲ့ဒီလိုဖြစ်နေတဲ့တကလသာသနာပြုမင်းကြီးလို့ဝိုင်းဝန်းမြောက်ပင်ပေးထားတဲ့စစ်သူကြီးမဟာပုတ္တုလက်ထက်မှာလူတွေဟာလည်းမေတ္တာတရားထားရမယ်အစားအမြင်ကတ်တဲ့လူကိုမေတ္တာပို့ရင်ဒုက္ခရောက်လိမ့်မယ်ဆိုပြီးတော့မေတ္တာတွေပို့ကြပါလိမ့်မယ်တဲ့မေတ္တာတုတ်ရွရင်ရန်သူကိုနိုင်မယ်ဆိုပြီးတော့မေတ္တာတုတ်တွေရွတ်ပြီးတော့စစ်တိုက်ကြပါလိမ့်မယ်တဲ့နောက်ပြီးတော့ငါတို့ဘာသာကနိုင်လောက်ရှိတယ်ဆိုပြီးတော့ကိုးနဲ့ပတ်သက်တာအကုန်လောက်ကြပါလိမ့်မယ်တဲ့စစ်နိုင်အောင်ငါဖျားကိုမုတ်လုံးရေပေါ်တွေကြောက်ကြောတွေဘရားကြောတွေကိုကိုးကနန်ပြည့်အောင်ကျွေးကြပါလိမ့်မယ်တဲ့ဖျားတယ်လဲကိုးဖျားကတ်လဲကိုးကိုးနဝင်းမိုးလင်းမှသိမယ်ဆိုပြီးတော့မိုးမလင်းမဲ့မှောင်းနေကြပါလိမ့်မယ်တဲ့ဓမ္မကိုရှာဖွေရမယ်အစားသာသနာပြုတယ်ဆိုပြီးတော့ဖျားကြီးလှိမ့်တယ်ကြပါလိမ့်မယ်တဲ့ဂူတွေ့လဲဖျားတယ်တောင်တွေ့လဲဖျားတယ်ဖျားတယ်ပြီးတော့အလှငွေကောက်ကြပါလိမ့်မယ်တဲ့ကိုယ်တိုင်ကြင့်ကြံပြီးယုံကြည်ပါဆိုတဲ့ငါဖះရဲ့ကာလာမတုတ်တော်ကိုအသာထားဘာသာကိုကာကွယ်တာဆိုပြီးတော့သူတပားရဲ့ဘာသာကိုပုတ်ခတ်ကြပါလိမ့်မယ်တဲ့သူတပားရဲ့ဘာသာရေးအဆောက်အုံတွေအထွတ်မြတ်ထားရနေရာတွေမှာသာသနာပြုတယ်ဆိုပြီးတော့အတင်းဖះတဲကြပါလိမ့်မယ်တဲ့အမြောက်ပစ်ကွင်းကောင်းတဲ့တောင်တွေမှာဖះတဲပြီးတော့ဖះကုန်းစခန်းကွာဆိုပြီးတော့အမြောက်တွေထားကြပါလိမ့်မယ်တဲ့အဲ့ဒီအမြောက်တွေကနေဖះကြောင်းကန်ဇေဒီနေနဲ့ပြည်သူတွေကိုတေချေအောင်ထုကြပါလိမ့်မယ်တဲ့သာသနာပြုတဲ့လူတွေလောက်တာဘာမှမဖြစ်ဘူးကွာဆိုပြီးတော့ဖះစီဒီတွေကြောင်းကန်နေအပေါ်ကိုဘုံကျဲကြပါလိမ့်မယ်တဲ့တန်ဃာတွေကိုတတ်ဖြတ်ကြပါလိမ့်မယ်တဲ့အဲ့ဒီလိုသာသနာကိုဖြတ်ကြမှာမို့ဖះရှင်တက်ပြင်းချတော်မူတယ်လို့လောကပါလနတ်မင်းကြီးကတရားမင်းကိုပြန်ပြီးတော့ပြောပြပါတော့တယ်အခုဖျားစီဒီကိုတူနဲ့ထုခံရတာလဲသူတပားကိုးွယ်ရာနတ်နန်းကိုဖြိုဖျက်ပြီးတော့ဖျားတယ်ထားသလိုတယ်ထားတဲ့ဖျားကိုအကာအကွယ်ယူပြီးတော့စစ်စခန်းဖွင့်ထားတာမို့အကျိုးရှိလို့အကြောင်းဖြစ်တာဆိုပြီးတော့နတ်မင်းနေကတရားမင်းကိုရှောက်ထားကြပါတော့တယ်တရားမင်းလဲသာသနာကိုအကာအကွယ်ယူပြီးတော့ဒီလောက်တောင်လုံနေကြပြီလားဆိုတာသိရဖို့ လူပြည်ရှေတန်းစခန်းနေဘက်ကိုသူဓမာတို့သူဇာတာတို့မိဖုရားတွေကတားနေတဲ့ဂျားတွေကအတင်းဆင်းသွားပါတော့တယ်အဲ့ဒီနောက်ဤစခန်းသည်ဗုဒ္ဓအရေးအောက်မှာရှိပါသောကြောင့်လာတိုက်ကြတဲ့သူအပေါင်းအစဲခံရပါစေဆိုတဲ့ဆိုင်းပုတ်ကြီးချိန်ပြီးတော့ဇေဒီတွေစီပြီးတော့ခြံစည်းရိုးလိုခတ်ထားတဲ့စခန်းကိုရောက်သွားပါတော့တယ်အဲ့ဒီနောက်တိတ်မကြပါဘူးနတ်ပြည်ကနတ်မိဖုရားတွေစီတရားမင်းရဲ့ဖုန်းဝင်လာပါတော့တယ်တရားမင်းပြောတာကငါ့ကိုစစ်သားစုဆောင်ရေးဆိုဖမ်းထားလို့ဆယ်သိန်းနဲ့လာရွေးပေးကြပါဦးနဲ့